Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်နိုဝင်ဘာလ10ရက်နေ့စနေနေ့ညနေပိုင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကို line to meter 16925ရို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်တော်တာရှင်များကျမကြပါရဲ့လားကျမနန်းလာပါဒီကနေ့အစီအစဉ်မျိုးဖြစ်တာဝန်ယူသွားမှာပါ
ကျမဆွမျက်ပေါ်မှာရှင်အီရတ်ကိုအမေရိကန်စစ်သားနောက်ထပ် 1500 ဆေးလွှတ်ဖို့သမ္မတဥဘာမားကတာဝန်ပေးခဲ့ပါတယ်သမ္မတဥသိန်းစိန်နဲ့တရုတ်သမ္မတရှီချင်းပင်တို့ပေကျင်းမြို့တော်မှာဒီကနေ့တွေ့ဆုံပြီးတော့ပူးပေါင်းဆောင်ရွက်ရေးအဆက်အသွယ်တိုးမြင့်ရေးတွေကိုဆွေးနွေးခဲ့ပါတယ်ဒီလိုသတင်းတွေကိုမတ်အင်ဂျင်နိုင်နဲ့ကြီးညာပေးပါမယ်ရှင
်ကောင်းပါပြီဒီကနေ့နားဆင်ရမယ့်သတင်းတွေထဲမှာတော့ပါတီစီယုံရဲ့ခီးစဉ်နဲ့ကြားပြီကိုရောက်နေတဲ့ဒေါအောင်ဆန်းစုကြည်ကဒီအကြောင်းအသေးစိတ်ကိုသတင်းတွေအပြီးမှာတင်ဆက်ပေးမှာပါ။ဒါအပြင်အမေရိကန်သမ္မတဘရက်အိုဘားမားရဲ့မြန်မာပြည်ခရီးစဉ်အကြောင်းစူးစီးတင်ပြချက်တွေနဲ့အတူပါလင်တိုင်းပြောကြားခဲ့ရတဲ့25နှစ်မြောက်အချိန်မှဂျာမနီနဲ့ရုရှားတို့ရဲ့မတူတဲ့အမြင်တွေကိုစူးစီးတင်ပြထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေကိုနောက်ပိုင်းမှာနားဆင်ရအောင်ပါပါ။ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုအရင်ဆုံးတော့စနေနေ့ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမျက်မွန်နဲ့မအင်ဂျင်နိုင်တို့ကကြေညာပေးပါမယ်ရှင်။
Islamic State စစ်သွေးကြွတွေကိုချိန်မုံနိုင်ရေးအတွက် American တပ်သားနောက်ထပ် 1500 ကို Iraq နိုင်ငံကိုဆေးလွတ်ဖို့သမ္မတ Barack Obama ကတာဝန်ပေးခဲ့ပါတယ်။ American စစ်သားတွေအနေနဲ့တိုက်ခိုက်ရေးတာဝန်ကိုယူမှာမဟုတ်ဘဲ IS စစ်သွေးကြွတွေကိုတိုက်ခိုက်နေကြတဲ့ Iraq နဲ့ Kurd တပ်ဖွဲ့တွေကိုစစ်တင်နှံပေးလိုအပ်တဲ့အကြံဉာဏ်တွေပေးမှာဖြစ်တယ်လို့အင်ဂျီရောပြောခွင့်ရသူကပြောပါတယ်။ဒီစစ်စင်ရေးအတွက်အသုံးစရိတ်ဒေါ်လာ 5.6 ဘီလီယံပေးဖို့အတွက်လည်း Congress လွှတ်တော်ကိုသမ္မတကတောင်းမှာဖြစ်တယ်လို့ပြောပါတယ်။ဒီစရိတ်ထဲမှာအီရတ်စစ်သားတွေကိုလေ့ကျင့်ရေးနဲ့လက်နက်ကိရိယာတွေပံ့ပိုးပေးနိုင်ရေးဒေါ်လာ 1.6 ဘီလီယံသုံးဆွဲမဲ့အစီအစဉ်လဲပါတယ်လို့အမေရိကန်အစိုးရထိပ်ပိုင်းအရာရှိတွေကဆိုပါတယ်။လွှတ်တော်ခေါင်းဆောင်တွေနဲ့သမ္မတဘရက်အိုဘားမားတို့တောက်ချာနေတုန်းကတွေ့ဆုံခဲ့ပြီးမှနောက်ထပ်အမေရိကန်တပ်တွေအီရတ်ကိုဆေးလွှတ်ဖို့ကြေညာခဲ့တာဖြစ်ပါတယ်။အသုံးစရိတ်ခွင့်ပြုပေးဖို့နဲ့ကိစ္စနဲ့ဒီ Islamic State စစ်သွေးကြွတဲ့အပေါ်မှာစီအရာတိုက်ခိုက်နိုင်ရေးလွှတ်တော်ကခွင့်ပြုပေးဖို့ကိစ္စတွေအတွက်ကိုလည်းသမ္မတနဲ့လွှတ်တော်အမတ်တွေဆွေးနွေးကြမယ်လို့မျှော်လင့်ရပါတယ်။နောက်ထပ်အီရတ်ကိုဆေးလွှတ်မဲ့စစ်သားတချို့ကဘက်ဒက်နဲ့အာဘီလ်မြို့ပြင်မြို့တွေနားမှာရှိတဲ့ဒီစစ်စခန်းတွေမှာအခြေစိုက်ပြီးတော့အီရတ်တပ်တွေကိုကူညီလေ့ကျင့်ပေးမှာဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ဂျန်နဲ့အမေရိကန်စစ်သားတွေကတော့အီရတ်နိုင်ငံတဝမ်းကိုသွားပြီးတော့အီရတ်တပ်တွေကိုစစ်သင်တန်းတွေပေးမှာဖြစ်ပါတယ်ရှင်
။ပြီးခဲ့တဲ့အင်္ဂါနေ့ရွေးကောက်ပွဲကနေအမေရိကန်ပြည်သူတွေဟာရှင်းလင်းပြတ်သားတဲ့အမှားစကားသူ့ကိုပေးခဲ့တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောပါတယ်။ဝါရှင်တန်မှာရှိတဲ့အမေရိကန်အစိုးရအနေနဲ့ Republican တွေနဲ့လက်တွဲအလုပ်လုပ်ဖို့ပြည်သူတွေကလိုလားနေတယ်လို့သူကပြောသွားတာပါ။ဒါကြောင့်ပြည်သူတွေရဲ့ဆန္ဒကိုအကောင့်ထည့်ဖော်ဖို့ Democrat နဲ့ Republican Party နှစ်ခုလုံးနဲ့ပူးပေါင်းဆောင်ရွက်သွားဖို့သူ့အနေနဲ့ဆန္ဒရှိနေကြောင်းသမ္မတဥပမာကပြောပါရယ်။ American လွှတ်တော်တက်တန်းတစ်ဝက်ရွေးကောက်ပွဲမှာ Republican တွေကအသာစီးရခဲ့တာပါ။အာဏာရှိတဲ့အထက်လွှတ်တော်မှာ Republican အမတ်တွေလွှမ်းမိုးထားပြီးအောက်လွှတ်တော်မှာဆိုရင်လည်း Republican အမတ်တွေကနေရာအများစုရခဲ့တာပါ။ဒါကြောင့်တောက်ကြနေကသမ္မတဥပမာဟာရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့လွှတ်တော်ခေါင်းဆောင်တွေနဲ့ပထမဆုံးအကြိမ်တွေ့ဆုံစကားပြောဆိုခဲ့ပါရယ်။IS စစ်သွေးကြွတွေကိုချိန်မုံဖို့နောက်ထပ်ထောက်ပံ့မဲ့ဘဏ္ဍာငွေ American Dollar တန်ပေါင်း 9,600 ကိစ္စမှာ Republican တွေဘက်ကစတင်ပူးပေါင်းဆောင်ရွက်လာနိုင်ကြောင်းသမ္မတဥပမာကပြောသွားပါတယ်ရှင်
။ American ပြည်ထောင်စုမှာဒီယာရုကနေနှုတ်ထွက်သွားတဲ့ရှေ့နေချုပ် Eric Holder ရဲ့နေရာမှာအစားထိုးဖို့အတွက် Loretta Lynch ကိုသမ္မတ Barack Obama ကအဆိုပြုမှာဖြစ်တယ်လို့အင်ဂျီရောကပြောပါတယ်။နယူးယောက်မြို့အရှေ့ပိုင်းခရိုင်မှာအစိုးရရှေ့နေအဖြစ်တာဝန်ယူနေတဲ့ Loretta Lynch ကိုသာလွှတ်တော်ကအတီးပြုမယ်ဆိုရင်သူဟာ American ပြည်ထောင်စုမှာဒီပထမဆုံး African American အမျိုးသမီးရှေ့နေချုပ်ဖြစ်လာမှာဖြစ်ပါတယ်။နိုင်ငံမှာအရေးအပါဆုံးအစိုးရရှေ့နေရုံးနှစ်ခုကိုဦးဆောင်ခဲ့သူ Lynch ဟာပြတ်သားပြီးတော့ဗက်လိုက်မှုကင်းတဲ့အစိုးရရှေ့နေတယောက်ဖြစ်တယ်လို့အင်ဂျီရောကပြောပါတယ်။အသက်55နှစ်အရွယ် Loretta Lynch ဟာဒီမြောက် Carolina ပြည်နယ် Greensboro မြို့မှာကြီးပင်းခဲ့သူဖြစ်ပြီးတော့ Harvard ဥပဒေကျောင်းကနေပွဲရခဲ့သူဖြစ်ပါတယ်။သူဟာပြည်ထောင်စုအစိုးရရဲ့ရှေ့နေအဖြစ် 1990 ခုနှစ်မှာစတင်တာဝန်ထမ်းခဲ့တာပါ 2010 ခုနှစ်မှာတော့ရှေ့နေချုပ်အကြံပေးကော်မတီအဖွဲ့ဝင်အဖြစ်တာဝန်ပေးအပ်ခံခဲ့ရပါတယ်အဲ့ဒီတာဝန်ကြောင့်သူဟာ Washington DC ကိုမကြာခဏလာရပြီးတော့အစိုးရထိပ်ပိုင်းတာဝန်ရှိသူတွေနဲ့လည်းအဆက်အသွယ်ရှိခဲ့ပါတယ်ရှင်
ယူကရိန်းနယ်စပ်ရုရှားနယ်မြေဘက်မှာကြီးမားတဲ့ရုရှားစစ်တပ်ချက်ကကားတွေကိုတွေ့မြင်နေရတယ်လို့နေတိုးမဟာမိတ်ဖွဲ့ကပြောလိုက်ပါတယ်။ဒီကနေ့တရုတ်နိုင်ငံဘေကျင်းမြို့တော်မှာကျင်းပတဲ့အာရှပစိဖိတ်ထိပ်သီးညီလာခံကိုတက်ရောက်လာတဲ့ရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂျီလာဖရော့ဖ်ကနေယူကရိန်းနိုင်ငံပဋိပက္ခမှာရုရှားရဲ့စီးရီးအယဝင်ရောက်စစ်ဖက်မှုနဲ့ပတ်သက်တဲ့မေးခွန်းတွေကိုရှောင်လွှဲသွားပါတယ်။ဒါပေမဲ့ယူကရိန်းအစိုးရနဲ့ခွဲထွက်ရေးသဘုံတွေကြားအပြစ်ခတ်ရစဲရေးသဘောတူညီချက်အတွက်အပြစ်ဒဏ်ညှိနှိုင်းဆွေးနွေးနိုင်ရေးကိုပဲရုရှားနိုင်ငံကအလေးထားနေတာဖြစ်တယ်လို့သူကပြောပါတယ်။ဒီတော့တွင်မှာပဲယူကရိန်းမျိုးသားလုံခြုံရေးကောင်စီရဲ့ပြောခွင့်ရပုဂ္ဂိုလ်ကတော့ဘလို့အခြေအနေမျိုးမှာပဲဖြစ်ဖြစ်ရင်ဆိုင်မှုယူကရိန်းဘက်ကအစဉ်သင့်ဖြစ်အောင်ပြင်ဆင်ထားကြောင်းပြောသွားပါတယ်။လွန်ခဲ့တဲ့နေ့ကဖြစ်ခဲ့တဲ့တိုက်ပွဲမှာယူကရိန်းစစ်သား၅ဦးသေဆုံးခဲ့ပြီးတဒါဇင်ကျော်လောက်ဒဏ်ရာရခဲ့တယ်လို့သူကပြောသွားပါတယ်ရှင
်။ VOA အခန်းအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
စနေနေ့ညနေပိုင်းအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးပါမယ်ရှင်။တရုတ်နိုင်ငံမှာကျင်းပမဲ့ဒီအာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ထိပ်သီးညီလာခံတက်ရောက်ဖို့ဘေကျင်းမြို့တော်မှာရောက်ရှိနေတဲ့သမ္မတဦးသိန်းစိန်နဲ့တရုတ်သမ္မတရှီဂျင်းပင်တို့ဒီကနေ့တွေ့ဆုံခဲ့ကြပါတယ်။မြန်မာနိုင်ငံမြောက်ပိုင်းမှာရေရှည်ခန်းနဲ့ငြိမ်းချမ်းရေးသဘောတူညီမှုအမြန်ဆုံးရရှိဖို့မျှော်လင့်တဲ့အကြောင်းတရုတ်သမ္မတရှီကအလေးပေးပြောခဲ့တယ်လို့တရုတ်အစိုးရပိုင်း CCTV သတင်းဌာနကပြောပါတယ်။နေဆက်ဒေတာတည်ငိမ်တာယာရေးအတွက်တရုတ်ဘက်ကလည်းမြန်မာအစိုးရနဲ့ပုံမပူးပေါင်းဆောင်ရွက်ဖို့ဆန္ဒရှိကြောင်းပြောခဲ့တယ်လို့ဆိုပါတယ်။ပိုလန်မကြီးလို့တင်စားတဲ့စီးပွားရေးလမ်းကြောင်းဖောက်နှံရေးနဲ့ရေချောင်းအရာလည်း27ရာစုပိုလန်မကြီးဖောက်နှံရေးနှစ်နိုင်ငံကြားမှာတိုးမြှင့်ဆောင်ရွက်တဲ့အကြောင်းတရုတ်သမ္မတရှီဂျင်းပင်ကသမ္မတဦးသိန်းစိန်ကိုပြောကြားခဲ့ပါတယ်။မြန်မာနဲ့မဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုတွေအတွက်ကိုတရုတ်ကခိုင်ခိုင်မာမာရှေ့တိုးဆောင်ရွက်သွားမှာဖြစ်တယ်လို့လည်းတရုတ်သမ္မတရဲ့အပြောကို CCTV သတင်းကဖော်ပြပါတယ်။မြန်မာသမ္မတဦးသိန်းစိန်ကလည်းနှစ်နိုင်ငံလက်ရှိအာဏာရပါတီတွေကြားအဆက်အဆံတိုးမြင့်ဖို့နှစ်နိုင်ငံအုပ်ချုပ်ရေးရာနဲ့ပတ်သက်လို့အပြန်အလှန်အမြင်ဖလှယ်ကြဖို့နဲ့ပြည်သူတွေအချင်းချင်းကြားမှာပူးပေါင်းဆောင်ရွက်မှုနဲ့ယဉ်ကျေးမှုတိုးမြင့်ဖလှယ်ကြဖို့အတွက်ကိုအသင့်ပါပဲလို့ပြန်ပြောခဲ့တယ်လို့ဆိုပါတယ်။ APEC ထိပ်သီးညီလာခံကိုတော့နောက်ဖက်နိုဗ ెంబ ာလ9ရက်နဲ့10ရက်နေ့တွေမှာကျင်းပမှာဖြစ်ပြီးတော့အဲ့ဒီခါကျရင်လွတ်လပ်တဲ့ကုန်သွယ်ရေးစုံတစ်ခုတတ်မှတ်နိုင်ရေးနဲ့အဂတိလိုက်စားမှုပပျောက်ရေးအစပြုဆောင်ရွက်မှုတွေကိုအာရှပစိဖိတ်ဒေသခေါင်းဆောင်တွေကြားမှာအဓိကထားဆွေးနွေးကြမှာဖြစ်ပါတယ်ရှင်။
အီဘိုလာရောဂါနဲ့သေဆုံးသူဦးရေဟာတိုးလာနေပြီး 9,000 နီးပါးအထိရှိသွားပြီလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောလိုက်ပါတယ်။ဒီအရေအတွက်ဟာရောဂါခံစားနေရတဲ့လူအရေအတွက် 13,200 ဦးရေရဲ့နှစ်ဆကျော်လောက်ရှိနေတယ်လို့ဆိုပါတယ်။ဒါပေမဲ့အခုလိုအီဘိုလာရောဂါနဲ့သေဆုံးသူဦးရေတိုးလာပေမဲ့ရောဂါကူးစက်နှုန်းကတော့ကျဆင်းလာတယ်လို့ WHO ကျန်းမာရေးအရာရှိတွေကပြောပါတယ်။အီဘိုလာရောဂါကူးစက်မှုနှုန်းအများဆုံးဖြစ်တဲ့အနောက်အာဖရိကဒေသကဂီနီ၊လိုက်ဘီးရီးယားနဲ့ဆီးရီးယားလီယွန်းနိုင်ငံတွေမှာတော့ဒီရောဂါကူးစက်ပုံအမျိုးမျိုးတွေ့ရတယ်လို့သူတို့ကပြောပါတယ်ရှင်။
မက္ကဆီကိုပြည်နယ်မှာပျောက်ဆုံးနေတဲ့ကျောင်းသား43ယောက်ကိုတပ်ဖြတ်ခဲ့တယ်လို့ရာဇဝတ်ကိုင်းသားအဖြစ်မတင်ကားသူတွေကဝန်ခံပြောခဲ့တဲ့အကြောင်းမက္ကဆီကိုအစိုးရကပြောပါရယ်နိုင်ငံတောင်ပိုင်း Guerrero ပြည်နယ်မှာစက်တင်ဘာလ26ရက်နေ့တုန်းကရဲကဖမ်းဆီးသွားပြီးတော့ဒီရာဇဝတ်ကိုင်းလက်ကိုအပ်ခဲ့တယ်လို့ဆိုပါရယ်အထောက်အထားတွေကလည်းကျောင်းသားတွေအသက်ခံခဲ့ရတယ်လို့ညွှန်ပြနေတဲ့အကြောင်းရှေ့နေချုပ်ကဆိုပါရယ်အမိုက်တွေဆွန့်ပစ်ထားတဲ့နေရာကိုရောက်လာချိန်မှာတချို့တွေကတေဆုံးနေပြီဖြစ်ကြောင်းအဖမ်းခံထားရတဲ့မတင်ကားသူတွေကပြောတယ်လို့သူကပြောပါရယ်အသက်ရှင်နေသူတွေကလည်းတပ်ဖြတ်ခဲ့ပြီးတော့ဒီအမိုက်တွေပစ်ထားတဲ့နေရာမှာအလောင်းတွေကိုမိအကြကြီးရှို့ခဲ့တယ်လို့ဂိုင်းသားတွေကပြောပါတယ်။အခုလိုအစိုးရကသတင်းထုတ်ပြန်ပြောကြားခဲ့ပေမဲ့အာဂျင်တီးနားကတီးခြားလွတ်လပ်တဲ့မှုကင်းစစ်ကျွမ်းကျင်သူတွေရဲ့ရလက်အတီးပြုချက်မရတဲ့၍သူတို့ရဲ့သားတွေအသက်ခံရတယ်ဆိုတာကိုလက်မခံဘူးလို့မိဘတချို့ကပြောကြပါတယ်။ကျောင်းသားတွေဖမ်းဆီးခံသွားရတာနဲ့ပတ်သက်လို့ယာစွေဂိုင်းသားတွေရဲအယားရှိတွေအပြင်ယာရုကနေဖယ်ရှားခံရတဲ့မြို့တော်ဝင်တဲ့သူ့ရဲ့ဇနီးတွေတို့အပါအဝင်အများအပြားကိုရဲကဖမ်းဆီးခဲ့ပါတယ်ရှင်
။တရုတ်နိုင်ငံဘေကျင်းမြို့တော်မှာကျင်းပနေတဲ့အာရှပစိဖိတ်ထိပ်သီးအစည်းအဝေးကိုတက်ရောက်လာတဲ့ဂျပန်နိုင်ငံသားရေးဝန်ကြီးဟာတရုတ်နိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒါဟာနှစ်နှစ်အတွင်းပထမဆုံးအကြိမ်ဂျပန်နဲ့တရုတ်နိုင်ငံသားရေးဝန်ကြီးနှစ်ဦးတွေ့ဆုံကြတာဖြစ်ပြီးနှစ်နိုင်ငံတင်းမာမှုတွေကိုရော့ချဖို့တန်တမန်ရေးရာအားထုတ်မှုဖြစ်တယ်လို့ဆိုပါတယ်။ဂျပန်နိုင်ငံသားရေးဝန်ကြီးဖူမီယို ကက်စတာနဲ့တရုတ်နိုင်ငံဂျာယီဝင်ကြီးဝမ်ယီတို့နှစ်ဦးဟာတနင်္လာနေ့မှာပြုလုပ်မဲ့ထိပ်သီးခေါင်းဆောင်တွေဆွေးနွေးပွဲမတိုင်ခင်စနေနေ့မှာဒီဝင်ကြီးနှစ်ဦးတည်တန်းတွေ့ဆုံကြတာဖြစ်ပါတယ်အခုလိုနှစ်နိုင်ငံတင်းမာမှုတွေရှော့ချလိုက်တာကိုဘေကျင်းထိပ်သီးစည်းဝေးကိုတက်ရောက်လာတဲ့အမေရိကန်နိုင်ငံဂျာယီဝင်ကြီးဂျွန်ကယ်ရီကလည်းကြိုဆိုလိုက်ပါတယ်ပင်လယ်ကျွန်းစုပိုင်းနဲ့နှစ်နိုင်ငံအငင်းပွားတင်းမာနေရာတွေကိုရှောင်လွှဲရေးတန်တမန်ရင်းနီးလန်းနဲ့တိဆောက်ဖို့တောက်ကြနေကသဘောတူညီမှုရခဲ့ကြတာပါဒီသဘောတူညီချက်ကိုတရုတ်ရဲ့ထိပ်တန်းတန်တမန်တဦးဖြစ်တဲ့ရန်ချီချီနဲ့ဂျပန်အမျိုးသားလုံခြုံရေးအကြံပေးထိပ်တန်းအရာရှိရှော့တရိုယာချီတို့ဆွေးနွေးပွဲကနေပြီးတော့ဒီသဘောတူညီချက်ကိုရရှိခဲ့တာဖြစ်ပါတယ်ရှင်
ဖိလစ်ပိုင်နိုင်ငံမှာတော့ဒီအင်အားဖြင့်ဟိုင်ယန်မုန်တိုင်းတိုက်ခိုက်ခံခဲ့ရတာတစ်နှစ်ပြည့်အခမ်းအနားတွေကိုဒါဂလာဘန်မြို့မှာဒီကနေ့ကျင်းပခဲ့ပါတယ်မုန်တိုင်းကြောင့်တေဆုံးပျောက်ဆုံးသူဟာ 9,300 ကျော်ရှိခဲ့ပြီးတော့ရွာတွေတော်တော်များများဟာရေအောက်ရောက်လုံးဝပျက်စီးသွားခဲ့ရပါတယ်မုန်တိုင်းနဲ့အဆိုးဆုံးခံခဲ့ရတဲ့ဒီဒါဂလာဘန်မှာဖုံးတော်ကြီးတွေကဥဆောင်ဝိပုစုတောင်းပွဲတွေလုပ်ပြီးတော့တေဆုံးသွားသူတွေအတွက်ကိုစုတောင်းပေးခဲ့ကြပါတယ်မုန်တိုင်းဝင်ရောက်တိုက်ခိုက်ခဲ့ချိန်နဲ့အချိန်ကပ်ပြီးတော့ဖျားရှိခိုးချောင်းတွေမှာလည်းခေါင်းလောင်းတွေထိုးခဲ့ပါတယ်မုန်တိုင်းထန်သင့်ဒုက္ခတဲ့3,000လောက်ဟာအခုချိန်ထိတက်ကလဘတ်မှာဒီယာယီတဲတွေနဲ့နေထိုင်နေကြရဆဲဖြစ်ပါတဲ့မုန်တိုင်းကြောင့်ပျက်စီးဆုံးရှုံးမှုဟာ73ဘီလီယံလောက်ရှိမယ်လို့ခန့်မှန်းရပါတယ်ရှင်စနေနေ့ညနေပိုင်းနောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆူးမြတ်မွန်နဲ့မအင်ဂျင်နိုင်တို့ကကြေညာပေးခဲ့ကြတာပါအခုညနေခင်းဆက်တိုက်ထုတ်လွှင့်ပေးသွားမယ့်သတင်းဆောင်မတွေမှာတော့အရင်ဆုံးဒေါအောင်ဆန်းစုကြည်ရဲ့ကရပြည်နယ်စီယုံရခီးစဉ်သတင်းနဲ့ဆက်ပါမယ်2008ဖွဲ့စည်းပုံပြင်ဆင်ရေးပြည်သူလူထု5တန်းကျော်လက်မှတ်ထိုးထားတဲ့ဆန္ဒသဘောထားတွေကိုလွတ်တော်တွင်တင်ပြပြီးဖြစ်လို့ရလဒ်ကိုပြည်သူတွေမျက်ခြေမပြတ်စောင့်ကြည့်ပါပြည်သူဆန္ဒအကျိုးမဲ့ဖြစ်မှာမဟုတ်ဘူးလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပါတီစည်းရုံးရေးစတုထမြောက်ခရီးစဉ်အတွင်းဒေါအောင်ဆန်းစုကြည်ကကြားပြည်နယ်လူထုကိုအခုလိုပြောဆိုလိုက်တာပါမဆုမုံကစူးစီးတင်ပြထားတဲ့ဒေါအောင်ဆန်းစုကြည်ရဲ့ကြားပြည်နယ်ခရီးစဉ်နောက်ဆုံးရသတင်းကိုနားဆင်ကြည့်ပါရှင်အ
ဲ့တော့ဥပဒေကြောင့်ဆိုရတယ်ဒီကိစ္စကိုလေ့လာပေးပါမယ်ကျွန်တော်ဖြစ်ချတယ်အဲ့တော့ဒီလိုတရားခဏကြီးရနေပြီးတော့အတူတူတရားခဏကြီးပေါ့နော်ဒီလူတွေကဘာပြောသလဲအဲ့လိုဖြစ်တဲ့အခြေအနေပေါ်မှာအခြေခံပြီးတော့ဥပဒေရရပြည်ရတဲ့အခွင့်အရေးတွေရအောင်ကျေးမှန်ရအောင်လို့ဒီမှာကိုကျေးဇူးပေးပါမယ်။အဲ့တော့တတိယဘက်ကျေးဇူးအစီအစဉ်ရအောင်။ဆက်တယ်။ဆက်တယ်လည်းကျေးဇူးတွေတောက်ဖို့ပေါ်ရနေပြီးတော့အဲ့ဒီကကြာကိုရပါမယ်။ဒါနဲ့ပညာမှုတွေကျေးဇူးတွေဆိုဒီမှာရနေတဲ့တမ်းမြင်များဒီစာကိုပြန်ဖို့ကိုကျေးဇူးပြုတာပြီးတော့ဟိုကိုနေပေးပါမယ
်။ Okay, now we are going to talk about
အခုကြားခဲ့ရတဲ့အတန်းကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကိုကြားပြည်သူလူထုကဥပဒေပိုင်းဆိုင်ရာနဲ့ပတ်သက်လို့သူတို့ကြုံတွေ့နေရတဲ့အခက်အခဲဓာတ်ရိုက်မေးမြန်းနေတာကိုဒေါအောင်ဆန်းစုကြည်ကပြန်လည်ဖြေကြားပေးနေတာဖြစ်ပါတယ်။ကြားပြည်သူလူထုနဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံတဲ့အချိန်2008ဖွဲ့စည်းပုံပြင်ဆင်ရေးလေးပွင့်ဆိုင်ဆွေးနွေးပွဲစတာတွေနဲ့ပတ်သက်လို့ပြည်သူလူထုကိုဟောပြောခဲ့တာကိုခီးစဉ်အတွင်အတူလိုက်ပါသွားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွှတ်တော်ကိုယ်စားလှယ်ဦးမင်းသူကအခုလိုပြောပြပါဗျာ
။ချိန်ကောင်မှုတွေပြင်ဆင်ရေးကလွှတ်တော်တွေရောက်နေတဲ့အတွက်ကိုချိန်ကောင်မှုတွေပြင်ဆင်ရေးကလည်းဒီလာမယ့်လွှတ်တော်မှာဆွေးနွေးနေမှာဖြစ်တော့ပြည်သူ့အာရုံစိုက်ထားကြပါ။မိမိတို့ရဲ့ဆန္ဒပြထားတဲ့ဒီနဲ့လက်မှတ်ရေးထိုးထားတဲ့လက်မှတ်ငါးသားနီးပါးအတွက်လည်းဒါပြည်သူတွေကအချိုးမဲ့ချက်မှမဟုတ်ဘူးဆိုတဲ့အကြောင်းနေလည်းပြောပြထားတာဖြစ်ပါတယ်။ဒီအနေနဲ့အဓိကအခုပြောတာကအဖွဲ့ချုပ်ကဒီဘာမှပါတီတက်တက်မဟုတ်ဘူး။တိုင်းသားအရေးအတွက်ဆောင်ရွက်နေတယ်တိုင်းသားအရေးအတွက်ဆိုတာဆောင်ရွက်နေတယ်ဆိုတာကဒီဒီမိုကရေစီရင်းနဲ့ဆက်မှာတော့ဒီမိုကရေစီကပြည်ထောင်စုပေါ်တော့ရေတခုတစ်ချိန်လုံး1988ဖွဲ့ချုပ်ဖွဲ့စည်းပြီးတဲ့ဆောင်ရွက်နေတယ်တိုင်းသားအလုံးကကုစားပြုထားတဲ့ပြည်ထောင်စုပါတီဖြစ်တယ်ဆိုတာကိုအဓိကထားပြောပါတယ်နောက်တစ်ခါကျွန်တော်တို့ပြီးခဲ့တဲ့လူဝင်ဆိုင်ဆွေးနွေးရေးနဲ့ပတ်သက်လူဝင်ဆိုင်ဆွေးနွေးရေးလိုအပ်ချက်ရပြည်သူတွေကိုကုစားပြုမှာဆောင်ရွက်နိုင်အောင်ဆောင်ရွက်နေတဲ့အကြောင်းလေးဒါရှင်းလင်းပါတယ်နိုင်ငံရေးရော
မြန်မာနိုင်ငံတဝန်းလုံးကပြည်내နဲ့တိုင်းတွေကိုနိုင်ငံရေးစီယုံရေးခီးစဉ်ထွက်နေခြင်းအတွင်းဒီနှစ်ခီးစဉ်ကတော့စရုဒမြောက်ခီးစဉ်အဖြစ်နဲ့ကြားပြည်내ကိုဒေါအောင်ဆန်းစုကြည်ရောက်ရှိနေတာဖြစ်ပါတယ်ဒီခီးစဉ်ရဲ့ရည်ရွယ်ချက်ကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြန်ကြားရေးတာဝန်ခံဦးကြည်တို့ကအခုလိုပြောပြပါတယ
်ဘာလို့ကဒေါအောင်ဆန်းစုကြည်နေနေရဒီတော့ကျွန်တော်တို့ပါတီကဘာမှပါတီတက်တော့မပါဘူးတိုင်းသားတွေရဲ့ဘဝနိုင်ငံရဲ့ဆက်ရတီတောင်းလို့စနေပေါ်ပေါ်ရေးတွေစူးစမ်းဆောင်ရွက်တယ်ဒီတောင်းလို့ပါတီဖြစ်တဲ့ကြောင့်အနိုင်ကြီးကျွန်တော်ပြည်နယ်တွေဥစားပေးထားပါတယ်အဲ့ဒါတော့ပေါ့ခုကတည်းကလုံစားမြောက်လို့ပြောလို့ရပါတယ်အရင်တော့ရှမ်းပြည်နယ်တို့ကျင်းတွေတို့သွားခဲ့တာပေါ့နော်ခုကတော့ခရီးပြည်နယ်လုံစားမြောက်အဲ့ဒါကိုကျွန်တော်တို့က
နိုင်ငံရေးစီယုံအသေးစင်နဲ့သွားတာပါ။
နိုဝင်ဘာလ၈ရက်နေ့စနေနေ့မှာစတင်တဲ့ဒေါအောင်ဆန်းစုကြည်ရဲ့ကြားပြင်းတဲ့ခီးစဉ်အသေးစိတ်ကိုလွှတ်တော်ကိုယ်စားလှယ်ဦးမင်းသူကအခုလိုပြောပြပါဗျာ
။မနေ့6နာရီကမှကျွန်တော်တို့ဒီနေ့ပြီးတော့မြေစီစာရင်ကနေမှကြားပြင်းတဲ့လွှတ်ကိုမြို့ကိုဆက်ခဲ့ပါဗျာ။ကြားပြင်းတဲ့လွှတ်ကိုမြို့ကိုနေ့လယ်7နာရီခွဲမှ7နာရီမှရောက်ပါဗျာ။အဲဒီဖြက်လာတဲ့လမ်းကြောင်းတွေကတော့ဒီပြောနေဒီပြောကနေမှပင်လောင်းဆက်ပြင်းတဲ့ပင်လောင်းဖဲခုံမူပြဲအဲ့ဒါကြီးဖြတ်ပြီးမှဘုရားပြည်နယ်လိုက်ကွန်မြူနယ်ကိုရောက်ရှိခြင်းဖြစ်ပါတယ်။အဲ့ဒီမှာဒေတာမှပြည်သူတွေကပြန်လိုက်လိုက်လဲနေတဲ့ကွန်ပေါ်တာကျူစုခဲ့ပါတယ်။အခုရောက်နေတာတော့ပြီးပြီးတော့ဘုရားပြည်နယ်လိုက်ကွန်မြူနယ်လိုက်ကွန်မြူတော်ရဲ့ဒီမစ်ရှင်နဲ့ဒီပေါ်လေဒီပြည်နယ်ဘုရားပြည်နယ်ဒီဇာတ်ဝင်းကြီးမှာဒီလူလူဟောပြောပွဲကိုဆောင်လောက်ကဆောင်ရွက်နေခြင်းလူလူကွန်ကြီးမှာဟောပြောနေခြင်းဖြစ်ပါတယ်။ပထမဒီကျွန်တော်မြူလာတိမိုခွဲကျော်အလုံးမှုဆောင်ကိုလေးမျိုးတော်ဖြစ်တဲ့ဦးဝင်းမင်းကနေမှအခြေအောင်မှုရဲ့ဆိုင်ရာရှင်နေဟောပြောပြီးမှကျွန်တော်ခွဲချုပ်ကောင်းဆောင်လူစုကောင်းဆောင်အစားရှိခြင်းနဲ့တရားဒီနယ်လူစုနဲ့ဟောပြောပွဲလုပ်ပါတယ်ပြီးတော့အခုကတော့ဒီအမေးဖြေပေါ်လေးပြည်သူဆယ်ဦးကိုမင်းမြန်ခိုင်းပြီးမှဒါအမေးဖြေတွေဆောင်ရွက်နေခြင်းဖြစ်ပါတယ
်ဒီတွဲဆောင်ပွဲမှာ2008အခြေခံဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့ NND လွှတ်တော်ကိုယ်စားလှယ်ဦးဝင်းမင်းကရှင်းလင်းတင်ပြခဲ့တယ်လို့ဒေါအောင်ဆန်းစုကြည်ကလည်းကြားပြည်သူတွေနဲ့ဓာတ်ရိုက်မေးမြန်းဆွေးနွေးမှုတွေလုပ်နေတာပါအခုကျင်းပနေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ရဲ့ကြားပြည်နယ်လူလူတွဲဆောင်ပွဲကိုလိုက်ကော်မျိုးကြားအမျိုးသားနဲ့ကျင်းပတဲ့ကွင်းမှာညနေ4နာရီခွဲကနေစတင်ပြီးကျင်းပပြုလုပ်နေတာဖြစ်ပါတယ်ဒီလူလူတွဲဆောင်ပွဲကိုလိုက်ကော်ဒီမော့ဆိုရှယ်တိုဘောလခဲဖားဆောင်မဲဆယ်အစရှိတဲ့ဝေးလံခေါင်တည်တဲ့ဒေသတွေကပါကြားပြည်သူအများကလာရောက်နေကြတယ်လို့သိရပါတယ်ရှင်
မဆုမိုရဲ့ဆက်သွယ်မြင့်မြတ်ချက်ကိုနားဆင်ခဲ့ရတာပါရှင်။ VOA ကနေစနေနေ့ညနေဖက်သတင်းများကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်လက်ပြီးတင်ပြမှာတော့ American သမ္မတ Barack Obama ရဲ့မြန်မာပြည်ခီးစဉ်အကြောင်းပါ။သမ္မတ Obama ဟာရှစ်သတင်းပတ်ထဲမြန်မာနိုင်ငံကိုသွားဖို့ရှိနေပြီးအာဆီယံနဲ့အရှေ့အာရှထိပ်သီးညီလာခံတွေကိုတက်ရောက်မှာဖြစ်တယ်လို့သမ္မတဦးသိန်းစိန်အတိုက်ခံကောင်းဆောင်တော်အောင်ဆန်းစုကြည်နဲ့လူမှုအဖွဲ့အစည်းကကောင်းဆောင်တွေကိုလည်းတွေ့ဆုံမှုရှိနေပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီအရေးပြုပြင်ပြောင်းလဲမှုတွေဖြစ်လာဖို့လူအခွင့်အရေးကာကွယ်ဆောင်ရှောက်မှုကိုတည်တည်ချာချာဆောင်ရွက်ဖို့လိုအပ်ကြောင်းသမ္မတအိုဘားမားကတိုက်တွန်းမှုရှိတဲ့အကြောင်းတောက်ကြနေကသမ္မတအိမ်ဖြူရောမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။အပြည့်အစုံကိုဒေါခင်မျိုးသက်ကပြောပြပေးမှာပါ
။ American သမ္မတ Barack Obama ဟာသူ့ရဲ့သမ္မတဒုတိယတက်တန်းမကုန်ခင်နှစ်နှစ်အတွင်းမှာအာရှဒေသနဲ့မဟာဗျူဟာချိန်ခွင်ရှာညှိဖို့အတွက်အဓိကလှုပ်ဆောင်နေတာဖြစ်ပြီးဒါကိုအကောင့်ထည့်ဖို့ကြိုးစားတဲ့အနေနဲ့ရှေ့သတင်းပတ်ထဲမှာတရုတ်မြန်မာနဲ့ဩစတြေးလျနိုင်ငံတွေကိုတွားရောက်မှာဖြစ်ပါတယ်။သမ္မတဥပမာဟာပထမဆုံးတရုတ်နိုင်ငံကိုတွားရောက်ပြီးအာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ညီလာခံကိုတက်ရောက်မှာဖြစ်ပါတယ်။အဲဒီကမှတဆင့်မြန်မာနိုင်ငံကိုတွားရောက်တဲ့အခါမှာနေပြည်တော်မှာကျင်းပမယ်အရှေ့အာရှထိပ်သီးညီလာခံနဲ့ American ASEAN ထိပ်သီးဆွေးနွေးပွဲတွေကိုတက်ရောက်မယ်လို့တောက်ကြံနဲ့သမ္မတအိမ်ဖြူရောမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအမျိုးသားလုံခြုံရေးအကြံပေး Susan Rice ကပြောပါတယ်
President Obama's participation in these meetings will highlight U.S. leadership in addressing maritime territorial disputes, encouraging regional leadership on challenges such as the counter-ISIL campaign and the Ebola epidemic.
The Obama administration has been working on the issue of the Ebola epidemic, the Islamic Sunni Muslims, and the Ebola epidemic. The Ebola epidemic has been working on the issue of နိုင်ငံတကာဥပဒေတွေနဲ့စံနှုန်းတွေကိုဆက်လက်ထိန်းသိမ်းရေးနဲ့ပတ်သက်လို့အကဲဆမှုတွေကိုရင်ဆိုင်ရမှာဒီသံတရခေါင်းဆောင်မှုကိုထောက်ခံအားပေးဖို့အမေရိကန်ပြည်ထောင်စုရဲ့ခေါင်းဆောင်မှုကိုအဓိကထားတင်ပြဆွေးနွေးသွားဖို့ရှိပါတယ်
။မြန်မာနိုင်ငံမှာရှိနေစဉ်အတွင်းအာဆီယံထိပ်သီးစည်းဝေးတက်ရောက်လာတဲ့ဗီယက်နမ်ဝန်ကြီးချုပ်နဲ့လည်းတွေ့ဆုံဖို့ရှိပါတယ်။ဒါ့အပြင်အမေရိကန်သမ္မတဘဲရက်အိုဘားမားဟာနေပြည်တော်မှာသမ္မတဦးသိန်းစိန်နဲ့တီးခြားတွေ့ဆုံမှာဖြစ်တယ်လို့အတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့လည်းရန်ကုန်မှာတွေ့ဆုံဖို့စီစဉ်ထားတာပါအခုလိုတွေ့ဆုံခြင်းတွင်မှာအမေရိကန်ပြည်ထောင်စုရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒနဲ့ပတ်သက်ပြီးပြောကြားဖို့ရှိတယ်လို့ဆိုပါတယ
် Our primary message will be that the United States recognizes the progress that Burma has made but notes that real challenges remain and missteps have been made in the course of this transition We will stress that our engagementis helping to keep reforms on track and we're prepared to continue the support
ကျမတို့ရဲ့အဓိကအမှားစကားကတော့မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးကာလမှာထုတ်တဲ့မှုတွေရရှိနေတယ်ဆိုတာကိုအမေရိကန်ပြည်ထောင်စုကအတိမှပြုတယ်လို့ချိန်နဲ့မှာပဲကြီးမားတဲ့အကဲဆတ်မှုတွေကြန့်ရှိနေသေးတဲ့အပြင်အသွင်ကူးပြောင်းရေးကိုဖော်ဆောင်ရမှာခြေလှမ်းတွေယူခဲ့တာကိုတွေ့ရတယ်ဆိုတဲ့အချက်ပါပဲဒါကြောင့်အမေရိကန်ပြည်ထောင်စုအနေနဲ့အလေးနဲ့အသိပေးလိုတာကတော့နိုင်ငံထိပ်တွေ့ဆက်ဆံရေးမှာပြုပြင်ပြောင်းလဲရေးကိုလက်မှန်ပေါ်ရောက်စီဖို့ ကူညီဆောင်ရွက်သွားမှာဖြစ်တယ်လို့မြန်မာစုရအနေနဲ့ကြံရှိနေတဲ့အကဲဆမှုတွေကိုရင်ဆိုင်ရမှာအမေရိကန်ပြည်ထောင်စုအနေနဲ့ဆက်လက်ထောက်ခံအားပေးသွားဖို့အစဉ်အသင့်ရှိတယ်ဆိုတဲ့အချက်တွေပါပဲ
။အခုလိုအမေရိကန်အစိုးရကမြန်မာနိုင်ငံအတွက်တန်ဖိုးမှုတွေလုပ်နေချိန်မှာမြန်မာအစိုးရလှုပ်ဆောင်နေတဲ့ပြုပြင်ပြောင်းလဲမှုတွေဒီမိုကရေစီလမ်းကြောင်းပေါ်ရောက်အောင်လုပ်ဖို့အတွက်လိုအပ်တယ်လို့ဆိုပါတယ်။
So in Burma, we will underscore the United States' commitment to the protection of human rights, tolerance and pluralism, as well as sustaining and deepening.
ဒါကြောင့်မြန်မာနိုင်ငံမှာကျမတို့အနေနဲ့လေးနဲ့ပြောကြားလိုတာကတော့လူ့ခွင့်ရေးကိုကာကွယ်ဆောက်ရှောက်ဖို့လူ့အဖွဲ့အစည်းတွင်စိတ်ရှည်တည်ခတ်မှုရှိဖို့နှင့်အုပ်စုအလုံးတို့ပါဝင်ခွင့်ရစေဖို့အပြင်ဒီမိုကရေစီအသွင်ကူးပြောင်းရေးကိုအထိပယ်လေးနဲ့စွာနဲ့ဆက်လက်ထိန်းသိမ်းဖော်ဆောင်နိုင်ရေးအတွက်ကူညီပေးဖို့အမေရိကန်ပြည်ထောင်စုအနေနဲ့တန်တိထိုင်ခံမှမှုရှိတယ်ဆိုတဲ့အချက်ပါပဲ
။သမရအိုဘားမားဟာနိုဝင်ဘာလ14ရက်နေ့မှာရန်ကုန်မြို့ကိုတွားရောက်มาဖြစ်ပြီးအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်နဲ့တွေ့ဆုံဖို့စီစဉ်ထားတယ်လို့ယဉ်ကျေးမှုပွဲတော်တစ်ခုကိုလည်းတက်ရောက်มาဖြစ်ပါတယ်။ဒါအပြင်မြန်မာလူမှုလူအဖွဲ့အစည်းခေါင်းဆောင်တွေနဲ့တွေ့ဆုံมาဖြစ်ပြီးမလေးရှားနိုင်ငံမှာလှုပ်ဆောင်ခဲ့တဲ့တောင်းဟောတွေ့ဆုံပွဲလို့အရှိတောင်အာရှလူငယ်ခေါင်းဆောင်တွေနဲ့နောက်ထပ်တွေ့ဆုံပွဲတစ်ခုကိုလည်းလှုပ်ဆောင်มาဖြစ်ပါတယ်။သမ္မတအိုဘားမားဟာမြန်မာနိုင်ငံကအပြန်ဩစတြေးလျနိုင်ငံမှာကျင်းပမယ်G20 နိုင်ငံ20ခေါင်းဆောင်တွေရဲ့အစည်းအဝေးကိုတွားရောက်မှာဖြစ်ပါတယ
်။ဒေါခင်မျိုးသက်ကစူးစီးတင်ပြသွားတာပါရှင်။အခုဆက်လက်ပြီးဒီကနေ့ညတိုက်ရိုက်လေးလိုင်းမှာဦးကျော်စန္တာကဘာအကြောင်းနဲ့ဆွေးနွေးမလဲဆိုရနာဆင်ကြည့်အောင်ပါရှင်။
တို့ရရှိမှာညမြန်မာနိုင်ငံမှာကျင်းပလာမယ့် 2025 ရွေးကောက်ပွဲဟာနိုင်ငံရေးဆွေးနွေးပွဲတွေဖြစ်မြောက်ဖို့အတွက်ကြော်လှော်ရမယ့်အဆင့်ဖြစ်တယ်လို့နိုင်ငံတော်သမ္မတဦးသိန်းစိန်ကပြောကြားသွားပါတယ်။ဆိုရင်ရွေးကောက်ပွဲမတိုင်ခင်နိုင်ငံရေးဆွေးနွေးပွဲမလုပ်နိုင်ဘူးဆိုတဲ့သဘောဆက်ရောက်နေပါတယ်။နိုင်ငံရေးဆွေးနွေးပွဲနဲ့ရွေးကောက်ပွဲဘယ်ဟာအရင်ဖြစ်တင်တယ်လဲ၊ဘယ်ဟာကိုအရင်ဦးစားပေးပြီးလုပ်တင်တယ်လဲဆိုတာအခုလာမယ့်စနေညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြအောင်ပါခင်ဗျာ။ပါဝင်ဆွေးနွေးလို့ရသောတာဆွေးနွေးကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822994 fax နံပါတ် 2323822992 ဖြစ်ပါတယ်။ email address ကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်ဆွေးနွေးနေသူတွေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလူတူရှင်းရေးသားပြောကြားပြီး MP3 အသံဖိုင်နဲ့လည်းပြပို့နိုင်ကြပါတယ်။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါခင်ဗျာ။
အမေရိကန်အတန်းရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ကိုအင်ကာနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးဖို့ထပ်မံဖိတ်ခေါ်အပ်ပါရရှင်။အခုတော့ဗာလင်တိုင်းအကြောင်းသတင်းဆောင်ဝါဖိတ်ကိုနားဆင်ရပါမယ်။နိုဝင်ဘာလ9ရက်တနင်္ဂနွေနေ့ဟာဆိုဗီယက်ပြည်ထောင်စုကြီးမထင်မှတ်ပဲပြုတ်ကွဲအောင်တွန်းပို့ပေးခဲ့တဲ့1989ခုနှစ်ကသမိုင်းဝင်ဘာလင်တိုင်းကြီးပြိုကျခဲ့တာ25နှစ်ပြည့်တဲ့နေ့ဖြစ်ပါတယ်။ဂျာမနီနိုင်ငံကလမ်းတွေပေါ်မှာပါတီပွဲတွေကျင်းပဖို့စီစဉ်နေကြပေမဲ့ရုရှားဘက်မှာတော့သိနေပါတယ်စစ်အခစ်ကာလာကစလို့အရှင်နဲ့အနောက်ကြားတင်းမာမှုအမြင့်ဆုံးအခြေအနေမှာရှိနေတာနဲ့အမျှဒီနှစ်ပတ်လည်နေ့ဟာလဲထူးခြားတဲ့ဝိသေသတွေရှိနေတဲ့အကြောင်းဘာလင်မြို့ကနေဟန်နရီသတင်းပေးပို့ထားတာကိုကိုသားညွန်ဦးကပြောပြပါမယ
်မော်စကိုမြို့ဆာဂါရော့ဖ်စင်တာရဲ့ပန်းရံထဲမှာလွန်ခဲ့တဲ့25နှစ်အခုလိုချိန်မှာပြိုကျခဲ့တဲ့ဘာလင်တိုင်းကြီးရဲ့စိတ်ပိုင်းတစ်ခုရှိပါတယ်Наталья Самбова ကတော့ဒီစင်တာမှာအလုပ်လုပ်တဲ့သူပါ
။ сами по себе очень хрупкие создания, которые не могут
ဒါကလွတ်လပ်ခြင်းရဲ့ထူးခြားတဲ့အလှတရားကိုကိုစားပြုပါတယ်။လွတ်လပ်ခြင်းအတွက်လူတွေမှာတာဝန်ရှိတယ်ဆိုတာကိုလည်းသတိပေးနေပါတယ်။ဒါကိုတော့ကျမတို့နည်းနည်းလေးနောက်ကျပြီးမှနားလည်ခဲ့ရတာပါ
။အခုဒီနှစ်ပတ်လည်နေ့ဟာကွန်မြူနစ်စနစ်ကိုထောက်ခံသူတွေရောစန့်ညင်သူတွေရောနှစ်ဖက်စလုံးအပေါ်မှာရိုက်ခတ်မှုတွေရှိခဲ့ပါတယ်။ဘာလင်တိုင်းကြီးပြိုကျခဲ့တဲ့အပေါ်မှာရုရှားကတော့အမြင်နှမျိုးရှိနေတယ်လို့မော်စကိုမှာရှိတဲ့ရုရှားသိပ္ပံအကယ်ဒမီဌာနကYuri Pivovarov ကပြောပါတယ
်။ तो оно было двойственным.
တဖက်မှာကိုဘာချော့ရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေပေါ်လှိုက်လိုက်လဲလဲကြိုးဆိုပြီးညှော်လင့်ချက်တွေကြီးကြီးမားမားထားခဲ့ကြတာတွေရှိပါတယ်။အခြားတစ်ဖက်မှာလည်းကွန်မြူနစ်တွေကဒီအတွက်အတော်ကိုစိတ်မကောင်းဖြစ်နေကြတာပါ။သူတို့အတွက်ဒါကဆိုဗီယက်ပြည်ထောင်စုကြီးပြိုကွဲတော့မယ်ဆိုတဲ့အရေးလက္ခဏာဖြစ်တယ်လို့တကယ်လဲဒီအတိုင်းဖြစ်လာခဲ့တာပါ
။ဆိုဗီယက်ပြည်ထောင်စုပြိုကွဲမှုဟာ20ရာစုနှစ်ရဲ့ပထဝီနိုင်ငံရေးမှာအကြီးမားဆုံးကြုံရတဲ့ကပ်ဘေးကြီးပဲလို့ရုရှားသမ္မတဗလာဒီမီယာပူတင်ကဒီချိန်တုန်းကပြောခဲ့ပူပါတယ်။ဒါပေမဲ့လည်းခဏခေတ်ရုရှားပြည်သူတွေရဲ့အတွေ့အထိမှာအရေးကြီးတဲ့ယူဆချက်တခုရှိနေတယ်လို့ကာနေဂျီမော်စကိုဌာနအကြီးအကဲဒီမီထရီထရန်နင်ကပြောပါတယ်
။ The fall of the Soviet Union, unlike the collapse of communism, ဆိုဗီယက်ပြည်အောင်စုပြိုခွဲတာကွန်မြူနစ်ဘဝကြာဆုံးတာနဲ့မတူပါဘူး။ဒီနှစ်ခုကကွဲပါတယ်။ဆိုဗီယက်ပြည်အောင်စုကြီးပြိုခွဲသွားတာကိုအတော်များကကပ်ဘေးကြီးတစ်ခုလိုမြင်ပါတယ်။ Empire ကြီးပြိုခွဲသွားတာထက်စနစ်ကြီးတစ်ခုလုံးလူတွေရဲ့နေထိုင်မှုလူမှုပူလုံမှုဘဝတွေအားလုံးပြိုကျပျက်စီးသွားတာလို့မြင်ကြတာပါ။
ရုရှားသမ္မတပူတင်ဟာပြီးခဲ့တဲ့မတ်လကခရီးမီးယားဒေသကိုယူကရိန်းကနေခွဲထွက်သိမ်းယူပြီးရုရှားလူလာတဲ့ခွဲထွက်ရေးသမားတွေကိုထောက်ခံပြီးတော့ဒီယူကရိန်းရှေ့ပိုင်းမှာဝင်ရောက်ဆွတ်ဖက်မှုတွေလုပ်ခဲ့ခြင်းကစပြီးလူလူကြားမှာထောက်ခံမှု85ရာခိုင်နှုန်းထိမြင့်တက်လာတဲ့အကြောင်းလူလူစစ်တမ်းတွေမှာဖော်ပြနေပါတယ်။ဗလင်တိုင်း25နှစ်ပြည့်နှစ်ပတ်လည်နေ့ဟာအရှိနဲ့အနောက်ကြားလက်တလောတင်းမာမှုတွေနဲ့ပတ်သက်လို့အမြင်တွေအမျိုးမျိုးဖြစ်ပေါ်စေတယ်လို့ယူရီပီပဗာရော့ဖ်ကပြောပါတယ
်။ Как метафора, да можно сказать, что сегодняшнее событие
для Лондона ဖြစ်ပြတဲ့ Russia လုံနေတဲ့နိုင်ငံရေးအခြေအနေက Berlin တိုင်းစီပြန်ပြီးဥတည်နေတာလို့တင်စားပြောရင်တိတ်တော့လုံမဲမထင်ပါဘူး။ဒီတစ်ကြိမ်တိုင်းကတော့ Germany မှာမဟုတ်ဘဲ Russia နဲ့ Ukraine နယ်စပ်မှာပါ။ Berlin တိုင်းဖြိုကျခဲ့ချိန်ကစလို့ Russia ဟာအခုအချိန်မှာအန္တရာယ်အကြီးဆုံးကာလတစ်ခုကိုဖျက်ဆီးနေတာပါ။
မော်စကိုမှာရှိတဲ့ဂျာမနီတန်ရုံးမှာဘာလင်တိုင်းကြီးရဲ့ဝိသေသတွေကိုဖော်ပြတဲ့ဓာတ်ပုံပြပွဲတစ်ခုခင်းချင်းပြသပါရယ်ဒီအထဲမှာဗဂျီဆီယာဒီမီထရီဗရူဘယ်ရဲ့ My God help me to survive this deadly love တေလူမျိုးပါတောင်းတနေရတဲ့ချစ်ချင်းမြတ်တာကိုရှင်သန်ခွင့်ပေးပါဘုရားသခင်လို့နာမည်ပေးထားတဲ့အကျော်ကြားဆုံးနေရန်ဆေးဗဂျီတစ်ခုလည်းပါပါရယ
်
လုံးရဲ25နှစ်တခြားလူတွေရဲ့စိတ်ထဲလူသားတွေရဲ့တမိုင်းနဲ့နိုင်ငံရေးမှာဒီတိုင်းကြီးအစားတခြားနိုင်ငံတွေတခုနဲ့အစားထုတ်လာကြတယ်ဥရောပအတွက်တော့ဘာလင်တိုင်းကြီးပြိုကျသွားခဲ့ပြီမဲ့ကဘာကြီးတစ်ခုကိုခွဲခြားတည်ရှိခဲ့တဲ့သင်္ကေတတစ်ခုအဖြစ်ဆက်ပြီးတော့ရှိနေတော့မှာပဲ
ဘာလင်တိုင်းကြီးပြိုကျခဲ့ပြီးတဲ့နောက်25နှစ်အကြာမှာအင်အားကြီးပြိုင်ဘက်နိုင်ငံကြီးတွေကြားကအတားအဆီးတွေတဖန်ပြန်လည်အားကောင်းလာနေပုံရပါတယ်ခင်ဗျာ
ကိုသားညုံတင်ပြသွားခဲ့တာပါရှင် VOA ကနေစနေနေ့ညနေဖက်သတင်းတွေကိုထုတ်လွှင့်ပေးနေပါတယ်ဒီကနေ့ည9နာရီမှာထုတ်လွှင့်မဲ့ညပိုင်းအစီအစဉ်တွေမှာတော့ blogger တွေပြောသမျှမတူလာတွေနဲ့တိုက်ရိုက်လေးလိုင်းကိုနားဆင်ကြရမှာပါပထမပိုင်းနာရီဘက်မှာလိုင်းလံမီတာ190လိုင်းတိုမီတာ24တို့အပြင်လိုင်းတိုမီတာ25 31 51တို့ကမှာတော့အစီအစဉ်အစဆုံးကိုဖမ်းယူနားဆင်နိုင်ပါတယ်ရှင်ဒီကနေ့ညနေပိုင်းအစီအစဉ်အဆုံးမသတ်ခင်မှာတရင်ချင်းချုပ်ကိုမဆုမြမုံကတလဲအကျညာပေးပါမယ်ရှင
်။ Islamic State စစ်သွေးကြွားတွေကိုချေမှုန်းနိုင်ရေးအတွက် American တပ်သားနောက်ထပ် 1500 ကို Iraq နိုင်ငံကိုဆေလွှတ်ဖို့အတွက်သမ္မတ Barack Obama ကတာဝန်ပေးခဲ့ပါတယ်။ American စစ်သားတွေအနေနဲ့တိုက်ခိုက်ရေးတာဝန်ယူမှာမဟုတ်ဘဲစစ်သွေးကြွားတွေကိုတိုက်ခိုက်နေကြတဲ့ Iraq နဲ့ Guard တပ်ဖွဲ့တွေကိုစစ်တနန်းပေးလိုအပ်တဲ့အကြံဉာဏ်တွေပေးမှာဖြစ်တယ်လို့အင်မြူတော်ပြောခွင့်ရသူကပြောပါတယ်။ဒီစစ်စင်ရေးအတွက်ကိုအသုံးစိတ်ဒေါ်လာ 5.6 ဘီလီယံပေးဖို့အတွက်ကိုလည်း Congress လွှတ်တော်ကိုသမ္မတကတောင်းမှာဖြစ်ပါတယ်။ Iraq ကိုလွှတ်မဲ့စစ်သားတချို့ကဒီ Baghdad နဲ့ Erbil မြို့ပြင်တွေနားမှာရှိတဲ့စစ်စခန်းတွေမှာအခြေစိုက်ပြီး Iraq တပ်တွေကိုကူညီလေ့ကျင့်ပေးမှာဖြစ်တယ်လို့ American တာဝန်ရှိသူတွေကပြောပါတယ်။ကျန်တဲ့ American စစ်သားတွေကတော့ Iraq နိုင်ငံတဝန်းသွားပြီးတော့ဣရတ်တပ်တွေကိုစစ်တင်တန်းတွေပေးမှာဖြစ်ပါတယ်။မက္ကဆီကိုနိုင်ငံမှာတော့ဒီပျောက်ဆုံးနေတဲ့ကျောင်းသား43ယောက်ကိုတပ်ဖြတ်ခဲ့တယ်လို့ရာဇဝတ်ကိန်းသားအဖြစ်မတင်ကားသူတွေကဝန်ခံပြောတဲ့အကြောင်းမက္ကဆီကိုအစိုးရကပြောပါတယ်။နိုင်ငံတောင်ပိုင်း Guerrero ပြည်နယ်မှာစက်တင်ဘာ26ရက်နေ့ကရဲကဖမ်းဆီးပြီးတော့ရာဇဝတ်ကိန်းလက်ကိုအပ်ခဲ့တယ်လို့ဆိုပါတယ်။အမိုက်တွေဆွန့်ပစ်ထားတဲ့နေရာကိုရောက်လာချိန်မှာတချို့တွေကသေဆုံးနေပြီဖြစ်ကြောင်းဒီအဖမ်းခံထားရတဲ့မတင်ကားသူတွေကပြောတယ်လို့ရှေ့နေကြုတ်ကဆိုပါတယ်အသက်ရှင်နေသူတွေကိုတပ်ပစ်ခဲ့ပြီးတော့အမိုက်တွေပစ်ထားတဲ့နေရာမှာပဲအလောင်းတွေကိုမိအကြာကြီးရှို့ခဲ့တယ်လို့ဂိုင်းသားတွေကပြောပါတယ်တခါတရုတ်နိုင်ငံမှာကျင်းပမဲ့အာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ထိပ်သီးညီလာခံတက်ဖို့အတွက်ဘေကျင်းမြို့တော်မှာရောက်ရှိနေတဲ့သမ္မတဦးသိန်းစိန်နဲ့တရုတ်သမ္မတရှီဂျင်းပင်တို့ဒီကနေ့တွေ့ဆုံပြီးတော့ဒီဆွေးနွေးခဲ့ကြပါတယ်ရှင်
တဲ့ရင်အချင်းချုပ်ကိုမဆုမြတ်မုံကကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညနေအစီအစဉ်ထုတ်လို့ရင်မူကမဆုမုံဖြစ်ပြီးတော့အင်ဂျင်နီယာကတော့ Justin Twits ဖြစ်ပါတယ် VOA America အသံရဲ့စနေနေ့မနက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီခွဲကနေ9နာရီခွဲအထိလိုင်းဒိုမီတာ24 32 40ရောနေပြီးတော့ဖမ်းယူနားဆင်နိုင်ကြပါတယ်ရှင် VOA ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်မနန်းလောပါ
This program has come to you from the Voice of America, Washington.